Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ VOA American တိုင်းရ2019ခုနှစ်စွန်လ14ရက်ကြာသပတေးနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line meter 16 19နဲ့ 25 တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါရှင်။အခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်
။မင်္ဂလာညနေခင်းပါရှင်။ကျွန်မတင်ကြီးထိုက်ပါ။လန်ဒန်မြို့တော်ကအထက်မြတ်အဆောက်အဦတစ်ခုမိအကြီးအကျယ်လောင်ကျွမ်းလာကြောင်းတေဆုံထိခိုက်ဒဏ်ရာရသူတွေရှိနေပါတယ်။အမေရိကန်သမ္မတဟာအခြေခံဥပဒေကိုချိုးဖောက်တယ်ဆိုပြီးသမ္မတကိုဒီကနေ့အမှုဖွင့်ပါတယ်မြမတမရောနောက်တန်ရင်သားလက်နက်ကင်တက်တွေဟာလူအခွင့်ရေးချိုးဖောက်ကျူးလွန်နေတယ်လို့နိုင်ငံတကာအခွင့်အရေးလှုပ်ရှားမှုအဖွဲ့ကြီး AI ကပြောဆိုလိုက်ပါတယ်ဒီလိုထိတ်တန့်ရောက်တဲ့တင်ဒီကိုကိုအောင်နဲ့အတူကြီးညာပေးပါမယ်ရှင်
အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းဆောင်ပါလေးတွေမှာတော့မနေ့ကအထက်လွှတ်တော်ကြားနာပွဲမှာသမ္မတရွေးကောက်ပွဲမှာရုရှားနဲ့ပူးပေါင်းကြံစည်မှုရှိမရှိမေးမြန်းခဲ့တာတွေကိုအမေရိကန်ရှေ့နေချုပ်ကအခုလိုဖြေသွားပါတယ်
Have you ever in any of these fantastical situations heard of a plot line so ridiculous that
လူမျိုးကွဲမှာပူပေါင်းကြံစည်ဖို့စကားပြောခဲ့ကြတယ်ဆိုတော့စိုးရတဲ့ဆွဆွဲချက်မျိုးလိုထူးဆန်းတဲ့အခြေအနေမျိုးကြားဘူးသလားဆိုပြီးအထက်လွှတ်တော်ကြားနာပွဲမှာခန့်မှန်းမှန်းညှင်းဆိုသွားတာကိုနားဆင်ရမှာဖြစ်တယ်လို့အမေရိကန်အစိုးရရုံးဆိုင်ရာဝါရှင်တန် DC နဲ့မေရီလန်းပြည်နယ်ရှေ့နေချုပ်တွေကအမေရိကန်သမ္မတကိုတရားစွဲဆိုလိုက်ပါတယ်ကာတာနိုင်ငံလိုကာတာနိုင်ငံကိုတန်တပန်ရေးဆက်သွယ်ဖျက်လိုက်ကြတဲ့6နိုင်ငံထဲမှာပါတဲ့အမေရိကန်ဟာအကြမ်းဖက်မှုတန်ဖြန်တိုက်ဖျက်ရေးတွေမှာထိခိုက်မှုရှိနိုင်တယ်လို့ဆိုပါတယ်။မြန်မာပြည်ဆိုင်ရာသတင်းဟောထဲမှာတော့ပြည်ထောင်စုကြန့်ခိုက်ရေးနဲ့ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌနဲ့ VOA တို့တီးတန့်တွေ့ဆုံမေးမြန်းခန်းအပိုင်း3ကိုနားဆင်ကြရမှာပါ။ဒီလိုသတင်းဟောတွေမတိုင်ခင်အခုရင်းဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုမတ်တိန်ကြီးထိုင်နဲ့ကိုအောင်အောင်တို့ကကြီးညာပါမယ်ရှင်။
ဗြိတိန်နိုင်ငံလန်ဒန်မြို့တော်အနောက်ပိုင်းက24တက်မြင့်တဲ့အဆောက်အအုံမှာမိအကြီးကျယ်လောင်ကျွမ်းနေပြီးမိသက်သမားတွေဆက်လက်နှိမ့်တက်နေရဆဲဖြစ်ပါတယ်။တည်ဆုံသူ6ဦးကိုအတီးပြုတ်နိုင်ပြီလို့လန်ဒန်ရဲမှုကပြောပါတယ်။ဒါပေမဲ့လာမယ့်ရက်တွေအတွင်းရှင်းလင်းဆောင်ရွက်မှုတွေမှာတည်ဆုံသူအရေးအတွက်တိုးလာနိုင်တယ်လို့လည်းရဲမှုကပြောပါတယ်။မိကိုမှုန်တဲ့သူတွေအပါအဝင်ဒဏ်ရာရသူ50တို့ကိုစေ့ရုံပို့ထားတယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။လန်ဒန်အနောက်ပိုင်း North Kensington ကGrenfell Tower မှာမိလောင်တာဖြစ်ပြီးဒီအဆောက်အုံမှာအင်ကန်ပေါင်း140လူပေါင်း900လောက်နေထိုင်ကြတာလို့တာဝန်ရှိသူတို့ကပြောပါတယ်ဒီကနေ့ဗုဒ္ဓဦးနေ့မနက်ပိုင်းပျောက်ဆုံးနေသူတွေထဲမှာကလေးတွေလည်းပါဝင်ပါတယ်အဆောက်အုံရဲ့အထက်တွေမှာမိဆာလောင်တဲ့အချိန်မှာပဲအော်ဟစ်အကူအညီတောင်းတနေကြခဲ့ချရသလိုပိမိနေသူတွေကလည်းကယ်ဆယ်ရေးအကူအညီတောင်းတဲ့အနေနဲ့လက်ကင်ဖုန်တွေကမိတွေကိုဖွင့်ပြီးပြတင်းပေါက်တွေကနေအချက်ပြနေကြတာကိုတွေ့ရတယ်လို့အနည်းအနားမှနေသူတွေကပြောပါတယ်။အဆောက်အုံမှာနေထိုင်သူတချို့ကတော့ကလေးတွေကိုခြိထားကြတယ်လို့ပြတင်းပေါက်ကနေတွေ့နေရတယ်လို့အထက်နေမှာနေသူတချို့ကတော့အောက်ကိုခုံချတာတွေ့ရတယ်လို့လည်းမျက်မြင်တွေ့သူတွေကပြောပါတယ်။ဒီကနေ့ဗုဒ္ဓဦးနေ့မနေ့တနေ့လောက်ကစပြီးမိလောင်နေတာမှာအဆောက်အုံကြီးအတွင်မြန်မြန်ကူးဆက်လောင်ကျွမ်းနေတာဖြစ်ပါတယ်။ဘယ်ကနေစပြီးမိလောင်ခဲ့တယ်လဲဆိုတာနဲ့ဘာကြောင့်ဒီလောက်မြင်းမြန်ဆန်းဆန်းကူးဆက်လောင်ကျွမ်းနေရတယ်လဲဆိုတာကိုတော့ပြောဖို့စောလွန်သေးတယ်လို့မိလောင်မှုကိုစုံစမ်းစစ်ဆေးသူတွေကပြောပါတယ်။မိလောင်တဲ့အဆောက်အုံကနေကဲထုတ်လာရသူတချို့ကတော့မိလောင်မှုအချက်ပေးတယ်မကြားခဲ့ရဘူးလို့လည်းပြောဆိုကြပါတယ်။ဒီကနေ့မနက်ပိုင်းတနေ့လောက်မှမိဆာလောင်ချိန်မှာပလတ်စတစ်ညှို့နှက်နေထွက်ခဲ့တယ်လို့လည်းပြောဆိုကြပါတယ်ရှင်။
2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားနဲ့ပေါင်းပြီးရလဒ်တွေအပြောင်းအလဲဖြစ်အောင်လုပ်ခဲ့တယ်လို့ရည်ညွှန်းပြောကြားမှုမှန်သမျှဟာတိတ်ကိုစိတ်ပျက်စရာကောင်းတဲ့လင်ညာမှုဖြစ်တယ်လို့ရှင်းလင်းချက် Jeff Session ကပြောကြားခဲ့ပါတယ်။အထက်လွှတ်တော်ထောက်လှမ်းရေးကော်မတီမှအင်္ဂါနေ့ကလုပ်ခဲ့တဲ့ကြားနာပွဲအတွင်း Mr. Session ကိုလွှတ်တော်အမတ်တွေကနှစ်နာရီကျော်ကြာအောင်မေးခွန်းထုတ်ခဲ့ကြပါတယ်။လွန်ခဲ့တဲ့နိုဝင်ဘာလရွေးကောက်ပွဲမှာရုရှားကဝင်ရောက်နှုတ်ဆက်ခဲ့သလားဆိုတာကိုအထက်လွှတ်တော်ထောက်လှမ်းရေးကော်မတီကမေးမြန်းခဲ့တာပါ။ Donald Trump ရဲ့ရွေးကောက်ပွဲတာဝန်ရှိသူတွေနဲ့ရုရှားကြားမှာပူးပေါင်းဆောင်ရွက်ခဲ့တယ်လို့သူ့အနေနဲ့ထင်မြင်ခဲ့ရင်သူ့အနေနဲ့အင်မတန်တော်လို့ခဲ့မှာဖြစ်ပြီးအဲ့ဒီအချိန်ကသမ္မတလောင်း Trump ရဲ့အမျိုးသားလူမျိုးရေးအကြံပေးတာဝန်ကနေလည်းနှုတ်တက်ခဲ့မှာဖြစ်တယ်လို့ရှင်းနေချုပ် Session ကလွှတ်တော်ကိုပြောကြားခဲ့ပါတယ်။လွန်ခဲ့တဲ့နှစ်တုန်းကအမေရိကန်ဆိုင်ရာရုရှားသံအမတ်ဆာဂေးကစ်စလီယက်နဲ့နှစ်ကြိမ်တွေ့ဆုံခဲ့မှုတွေကလည်းမယိုးမသားမမှန်မကန်တွေ့ဆုံတာမျိုးမဟုတ်ဘူးလို့ညင်းဆန်ပါတယ်။တွေ့ဆုံမှုနှစ်ခုလုံးကိုထရမ့်ရဲ့ရွေးကောက်ပွဲတာဝန်ခံအနေနဲ့မဟုတ်ပဲအထက်လွှတ်တော်အမတ်တယောက်အနေနဲ့တွေ့ဆုံခဲ့တာလို့ဆိုပါတယ်။သူ့ကိုရှေ့နေချုပ်ခန့်အသင့်မသင့်ကြားနာပွဲတုန်းကတော့အဲ့ဒီတွေ့ဆုံမှုတွေအကြောင်းလွှတ်တော်ကသူပြောပြခဲ့တာမရှိပါဘူး။ဝါရှင်တန်မြို့တော်ကဟိုတယ်တစ်ခုမှာနိုင်ငံခြားမူဝါဒရေးရာမိန့်ခွန်းကိုထရမ့်ပြောတဲ့ပွဲမှာတော့သူရောရုရှားသံအမတ်ပါတယောက်ခဲ့ကြပေမယ့်အဲ့ဒီတော့ကရုရှားသံမတ်နဲ့တတိယအကြိမ်တွေ့ဆုံခဲ့သလားဆိုတာကိုတော့သူမမှတ်မိဘူးလို့လွှတ်တော်ကြားနာပွဲအတွင်းပြောကြားသွားပါတယ်ခင်ဗျာ
။အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာအခြေခံဥပဒေကိုချိုးဖောက်ပြီးသူ့ရဲ့စီးပွားရေးလုပ်ငန်းတွေထံက နိုင်ငံရဲ့ချားကငွေတွေကိုလက်ခံနေတယ်လို့ဆွဆွဲပြီးဒီမိုကရက်လွတ်တော်အမတ်တွေကဖေဒရယ်တရားရုံးတစ်ခုမှာအမှုဖွင့်ထားပါတယ်။သမ္မတကအခြေခံဥပဒေပြဋ္ဌာန်းချက်ကိုချိုးဖောက်တယ်လို့ဆွဆွဲပြီးအထက်နဲ့အောက်လွှတ်တော်ဒီမိုကရက်တစ်အမတ်190ကျော်တို့ကဒီကနေ့ဗုဒ္ဓဟူးနေ့မှာအမှုဖွင့်တာဖြစ်ပါတယ်။အမေရိကန်အစိုးရအမှုဒဏ်တွေအနေနဲ့ပြည်ပနိုင်ငံတွေကငွေကြေးတစိုးလက်ဆောင်တွေကိုလွှတ်တော်ရဲ့ကြိုတင်ခွင့်ပြုချက်မရှိဘဲလက်မခံဖို့တားမြစ်ထားပါတယ်။အမေရိကန်သမ္မတအဖြစ်ဝင်ရောက်မရှင်းပြိုင်ခင်ကတည်းကဒေါ်နယ်ထရန့်ဟာအင်ချန်မြေလုပ်ငန်းရှင်ကြီးတူဖြစ်ခဲ့ပြီးကမ္ဘာတစ်လုံးမှာသူ့နာမည်ပေးထားတဲ့ဟိုတယ်တွေအင်ချန်မြေပိုင်ဆိုင်မှုအမြောက်အများရှိနေတာဖြစ်ပါတယ်။သူ့ရဲ့များပြားလာတဲ့စီးပွားရေးလုပ်ငန်းတွေကိုတော့တာနုဖြစ်တဲ့ဒေါ်နယ်ဂျူနီယာနဲ့အဲရစ်တို့ကိုစီမံခန့်ခွဲဖို့လွှဲပြောင်းပေးထားတာဖြစ်ပေမဲ့ပိုင်ဆိုင်မှုကိုတော့သမ္မတကရယူထားတာဖြစ်ပါတယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကာကွယ်ရေးဝန်ကြီးဂျိမ်းစ်မက်တစ်အနေနဲ့အာဖဂန်နစ္စတန်နိုင်ငံကတပ်ဖွဲ့ဝင်အင်အားခြားခါမှုနဲ့ပတ်သက်ပြီးလုံပိုင်ခွင့်ပေးရလိုက်တယ်လို့အစိုးရပြောခွင့်ရှိသူတဦးကအင်္ဂါနေ့နှောင်းပိုင်းမှာပြောလိုက်ပါတယ်။ဒါဟာလွန်ခဲ့တဲ့16နှစ်အတွင်းတာလီဘန်နဲ့တခြားစစ်သေးကြွတွေကိုနှိမ်နင်းနေတဲ့အာဖဂန်နစ္စတန်ကအမေရိကန်တပ်ဖွဲ့ဝင်အင်အားတိုးမြင့်သွားမဲ့အလားလာလိုက်ဖြစ်ပါတယ်။အာဖဂန်နစ္စတန်တည်ငြိမ်အေဂျင့်ရေးအမေရိကန်အနေနဲ့ဆောင်ရွက်နေတာမှာတိုးတက်မှုမရှိဘူးလို့ကာကွယ်ရေးဝန်ကြီးမက်တစ်ကအင်္ဂါနေ့မှာကျင်းပတဲ့အထက်လွှတ်တော်လက်နက်ကိုင်တပ်ဖွဲ့များဆိုင်ရာကော်မတီရှေ့မှောက်မှာပြောကြားခဲ့ပါရယ်။လာမယ့်ဇူလိုင်လနဲ့နောက်ဆုံးထားပြီးအာဖဂန်နစ္စတန်ရေးဘယ်လိုကင်တွေသွားမလဲဆိုတဲ့မဟာဗျူဟာကိုအပြီးသက်တင်ပြမယ်လို့လည်းဂျာနာပွဲအတွင်ဂရီပေးပြောကြားပါရယ်။ဒါ့အပြင်အမေရိကန်လွှတ်တော်အနေနဲ့လည်းကာကွယ်ရေးဌာနအနေနဲ့လိုအပ်တဲ့အသုံးစရိတ်ချမှတ်ပေးဖို့တောင်းဆိုလိုက်ပါရယ်။အထက်လွှတ်တော်လက်နက်ကိုင်တပ်ဖွဲ့များဆိုင်ရာကော်မတီဥက္ကဋ္ဌဂျွန်မက်ကင်းကလွှတ်တော်အနေနဲ့အသုံးစရိတ်ကိုချမှတ်ပေးဖို့သဘောတူပေမဲ့အာဖဂန်နစ္စတန်အရေးအမေရိကန်အနေနဲ့ဘယ်လိုခန့်ကဏ္ဍကနေပါဝင်သွားမလဲဆိုတဲ့အသေးစိတ်အစီအစဉ်ကိုလွှတ်တော်အနေနဲ့သိရှိဖို့လိုကြောင်းတုံ့ပြန်ပြောကြားခဲ့ပါရယ်ခင်ဗျာ
။ UAB ကအတန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 16683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ကနေမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရှင်။အမေရိကန်ပြည်ထောင်စုဗာဂျီးနီးယားပြည်နယ်အလက်ဆန်ဒရီးယားမှာပြစ်ခတ်မှုဖြစ်တဲ့အကြောင်းအမေရိကန်မီဒီယာတွေမှာထုတ်လွှင့်နေကြပါတယ်။လွှတ်တော်အမတ်စတီးဗ်စကယ်လီစ်သတင်းထိမှန်ခဲ့တယ်လို့သတင်းတွေကဖော်ပြပါတယ်။သူကဒီအောက်လွှတ်တော်ရဲ့အများစုလူများစုလွှတ်တော်စော်အရေးမှုလည်းဖြစ်ပါတယ်။ဒဏ်ရာရသူတွေကိုလည်းဆေးရုံကိုပို့ဆောင်ပေးထားတယ်လို့သတင်းတွေကပြောဆိုနေကြပါတယ်။အသေးစိတ်အချက်အလက်တွေဆက်လက်ထွက်ပေါ်နေဆဲဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံမှာ18လကြာဖမ်းဆီးခံခဲ့ရသူအမေရိကန်ကောလိပ်ကျောင်းသားအမေရိကန်ကိုပြန်လည်ရောက်ရှိလာခဲ့ပါပြီ။မြောက်ကိုရီးယားကနေလေရင်နဲ့အမေရိကန်ပြည်ထောင်စုအိုဟိုင်းယိုပြည်နယ်ဆင်ဆင်နတီမြို့ကိုမနေ့အင်္ဂါနေ့ညကဆက်ရောက်လာခဲ့တဲ့အသက်22နှစ်အရွယ်အော်တိုဝမ်ဘီယာကိုချက်ချင်းပဲဆေးရုံကိုပို့ဆောင်ထားပါတယ်။ဝမ်ဘီယာရဲ့မိဘဖြစ်သူတွေကတော့တားဖြစ်သူကတစ်နှစ်ကျော်ကြာသတိမေမျောနေတယ်လို့ပြောဆိုပြီးသူ့သားလွတ်မြောက်လာတာကလည်းကျန်းမာရေးအရလွှဲပြောင်းပေးရတာဖြစ်တယ်လို့ပြောဆိုပါတယ်။မြောက်ကိုရီးယားနိုင်ငံကဝါရဖြန်ပို့ဆက်တစ်ခုကိုဖြုတ်ယူဖို့ကြိုးစားမှုနဲ့ဗာဂျီးနီးယားတက္ကသိုလ်ကျောင်းသားဝမ်ဘီယာကိုမြောက်ကိုရီးယားက1015နှစ်ချမှတ်ခဲ့တာဖြစ်ပါတယ်ရှင်။
ဩစတြေးလျနိုင်ငံမှာနေထိုင်ခလုံးခွင့်လျှောက်ထားသူတွေကအစိုးရပေါ်တရားစွဲဆိုလိုက်ပြီးတဲ့နောက်မှာနှစ်နာရီဒေါ်လာ90ပေးမယ်လို့ဩစတြေးလျအစိုးရကသဘောတူညီလိုက်ပါတယ်။လူစုဝဏ္ဏရဲ့ပစိဖိတ်သမုံနေရာတွေကထိန်းသိမ်းစခန်းမှာနေထိုင်စဉ်ကာလအတွင်းစိတ်ပိုင်းရောယူပိုင်းအရာပါထိခိုက်နာကျင်ခဲ့ရတယ်ဆိုပြီး2012ခုနှစ်ကနေ2014ခုနှစ်အတွင်းပပူဝါနယူဂီနီကျွန်းနိုင်ငံကမနက်စကျွန်းမှာထိန်းသိမ်းခံထားသူ1905ယောက်ကဩစတြေးလျအစိုးရနဲ့ဒီထိမ့်သိမ်းရေးစခန်းအုပ်ချုပ်ရေးအဖွဲ့ဝင်တွေကိုတရားစွဲလိုက်တာပါဆိုးရွားတဲ့စခန်းတွင်းအခြေအနေတွေနဲ့ပပူဝါနယူဂီနီတရားရုံးချုပ်ကအဲဒီခလုံးခွင့်လျှောက်ထားသူတွေဟာဥပဒေချိုးဖောက်တယ်ဆိုပြီးတော့မှားယွင်းစွာပြစ်ဒဏ်တွေချမှတ်ခဲ့တာတွေကြောင့်နေနာကြီးပေးအပ်ဖို့ခလုံးခွင့်လျှောက်ထားသူတွေကတောင်းဆိုခဲ့တာပါဩစတြေးလျအစိုးရနဲ့စကန်အုပ်ချုပ်ရေးအဖွဲ့ဝင်တွေကတရားရုံးကုန်ကြဆေးနောက်ထပ်ဒေါ်လာ26သန်းပေးမယ်လို့သဘောတူညီခဲ့ပေမဲ့လေဥပဒေကြောင်းအရတော့မှားယွင်းကြောင်းဝန်မခံခဲ့ပါဘူးလူဝင်မှုကြီးကြပ်ရေးဝန်ကြီးပီတာဒက်တွန်ကတော့ဒီလိုအမှုကိုခြေရေးလိုက်တာနဲ့ပတ်သက်ပြီးဒါဟာဩစတြေးလျအခွန်နှန်းပြည်သူတွေအနေနဲ့ထပ်ပြီးတော့ထိခိုက်နစ်နာမှုမရှိအောင်လုပ်ဆောင်ချက်ဖြစ်တယ်လို့ဆိုပါတယ်ရရှိတဲ့ငွေတွေကိုထိန်းသိမ်းစခန်းမှာနေထိုင်တဲ့ကာလနဲ့ထိခိုက်နစ်နာမှုအလိုက်အချိုးကျခွဲဝေပေးတော့မှာဖြစ်တယ်လို့တရားစွဲဆိုခဲ့တဲ့ခလုံးခွင့်နေထိုင်သူတွေရဲ့အရှင်းအကပြောပါရခင်ဗျာ
ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းတို့ကရက်သားပြည်ဟာမြန်မာတပ်မတော်နောက်တိုင်းရင်းသားလက်နက်ကိုင်တွေကြောင့်စစ်ရာဇဝတ်မှုတွေအပါအဝင်အကြမ်းဖက်မှုညှဉ်းပန်းနှိပ်စက်မှုတွေနဲ့ခံစားနေကြရတယ်လို့အပြည်ပြည်ဆိုင်ရာလူသားချင်းစာနာထောက်ထားမှုအဖွဲ့ Amnesty International ရဲ့အစည်းအဝေးစာတစ်ကဖော်ပြပါတယ်။မ ရမျိုးမိုင်းအန်တီအကြောင်းကလေးငယ်တွေအပါအဝင်ရက်သားတွေထိခိုက်ဒဏ်ရာရပြီးမြန်မာတပ်မတော်တိုင်းရင်းသားလက်နက်ကန်တွေအလုံးကမ္ဘာလုံးဆိုင်ရာမိုင်းပုံတပ်မြေရေးသဘောတူစာချုပ်ကိုလက်မှတ်ထိုးဖို့နောက်ရက်သားတွေအပေါ်ကြမ်းဖက်မှုအလုံးကိုအဆုံးသတ်ဖို့လည်းအဖွဲ့ကြီးကတောင်းဆိုပါတယ်။ 2018年8月，那地大干的阿婆把三间搞清朝兵，每年过年也有年大日来，是的，陆陆续续陆续么婆子家操办办的。相比鸟办干，大伯的一转，大英那两个阿婆那婆都九龙湖，李三阿姑过来。 依然阿婆子个麦登电话的，古拉他们个阿奶奶嘞，大英那地大队个陆坤业出发目的个送上十三部呢，陆大姐三阿母三阿超古的都被部依然阿婆子个带动来办的事。
American ကျောင်းသားတွေနိုင်ငံရဲ့ခြားမှာတောရောက်ပညာသင်ကြားပြီးနိုင်ငံတကာကကျောင်းသားတွေနဲ့အမေရိကန်တက္ကသိုလ်တွေမှာလာအနေနဲ့ကြာပညာသင်ကြားနိုင်တဲ့ပညာရေးဖလှယ်မှုအစီအစဉ်ကိုလွန်ခဲ့တဲ့9နှစ်တာကာလအတွင်းတိုးမြင့်လှုပ်ဆောင်နိုင်ခဲ့တယ်လို့ACE လို့ခေါ်တဲ့ပညာရေးဆိုင်ရာအမေရိကန်ကောင်စီအဖွဲ့ကပြောကြားလိုက်ပါတယ်။တက္ကသိုလ်ကောလိပ်တွေရဲ့ပညာရေးအစီအစဉ်တွေနဲ့ပတ်သက်ပြီးစမ ကျောင်းပေါင်း 1,100 ကျော်မှာစစ်တမ်းသဘောထားကောက်ခံခဲ့တာဖြစ်ပါတယ်ခင်ဗျာ
ဘုရုနေညနေပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမတင်ကြီးထိုင်းနဲ့ကိုအောင်အောင်တို့ကြီးညာပေးသွားတာပါအခုနားဆင်ရမယ့်သတင်းလွှာတွေမှာတော့နိုင်ငံတကာသတင်းလွှာတွေကိုအရင်ထုတ်လွှင့်ပေးမှာပါရှင်မနေ့ကကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲကမောက်ကမဖြစ်အောင်ရုရှားတွေနဲ့ဘလို့မှပူးပေါင်းကြံစည်ခြင်းမရှိခဲ့ပါဘူးလို့အမေရိကန်ရှေ့နေချုပ် Jeff Sessions ကမနေ့ကအထက်လွှတ်တော်ဂျာနာပွဲမှာလေးတံမာမာနဲ့ညင်သွားပါတယ် FBI ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရိုညွှန်ကြားရေးမှူးဟောင်း James Comey ကိုအလုတ်ကထုတ်ပြတဲ့သမ္မတ Trump ရဲ့ဆုတ်ဖြတ်ချက်နဲ့ပတ်သက်ပြီးတော့လဲ Mr. Sessions ကခုခံကာကွယ်ပြောဆိုလိုက်ပေမဲ့သမ္မတနဲ့ဆွေးနွေးပြောဆိုခဲ့တာတွေနဲ့ပတ်သက်တဲ့မင်းမြန်ချက်တွေကိုတော့ဖြေဆိုခြင်းမရှိဘဲထပ်ခါတလဲလဲညင်ဆိုပါတယ် VOA သတင်းတောက် Michael Bowman သတင်းပေးပို့ထားတာကို Dawkins စိုးဝင်းကပြောပြမှာပါရှင
်ဟုတ်ပါပြီရှင်Donald Trump ရဲ့တမရရွေးကောက်ပွဲစီရင်ရေးကာလအတွင်းမှာကြောရောက်နောက်ခံပြုထိတ်ဆုံးကအားပေးခဲ့ပြီးတော့ရုရှားတန်မတ်ကြီးနဲ့တွေ့ဆုံခဲ့ဆိုတဲ့သတင်းတွေကိုပြက်ပြက်အောင်အမေရိကန်ထိတ်တန်းတရားဥပဒေစိုးမိုးရေးအရာရှိကြီးဖြစ်သူ Jeff Sessions ကစူးစမ်းပြီးခုခံကာကွယ်ပြောဆိုလိုက်ပါတယ
် I have never met with
or had American ရွေးကောက်ပွဲဒါမှမဟုတ်စီရင်ရေးကာလမှာဝင်ရောက်ဆက်ဖက်တဲ့ပုံစံမျိုးနဲ့ပတ်သက်ပြီးတော့ရုရှားနဲ့ဘယ်တော့မှတွေ့ဆုံလာတာလည်းမရှိပါဘူးစကားပြောခဲ့တာလည်းမရှိဘူးဘယ်နိုင်ငံသားတာဝန်ရှိသူတွေနဲ့လဲတွေ့ဆုံမိမှစကားမပြောခဲ့ပါဘူး။ထွန့်မြဲစီယုံရေးနဲ့ဆက်ဆက်တဲ့လူဘယ်သူမှဒီလိုပြောဆိုဆွေးနွေးခဲ့တယ်ဆိုတာမျိုးလဲကျွန်တော်မကြားမိပါဘူး။သိကိုစိတ်ပြည့်စရာကောင်းပြီးမုန်းစရာကောင်းတဲ့မှုသားတွေပါပဲ
။ Calling and detestable laugh.
ရုရှားပါဝင်ဆက်ဖက်မှုရှိမရှိစုံစမ်းစစ်ဆေးရေးမှာသူမပါဝင်ပဲနေလိုက်ခြင်းဟာသူအမှားတစုံတရာလုပ်ထားလို့မဟုတ်ဘဲနဲ့လှုပ်ထုံလုံနည်းတွေကိုလိုက်နာတာသာဖြစ်တယ်လို့ရှေ့နေချုပ်ကခြေပါပါတယ်။FBI ညွှန်ကြားရေးမှူးဟောင်း James Comey ကရုရှားပါဝင်ပတ်သက်မှုစုံစမ်းစစ်ဆေးရေးမှာရှိနေကြုတ်တာပါဝင်ခဲ့မယ်ဆိုရင်ပြဿနာရှိနိုင်တယ်ဆိုတဲ့ထပ်ဆင့်အကြောင်းချက်တွေနဲ့တည်နိုင်မှုခက်ခဲတဲ့ရည်ညွှန်းချက်တွေကိုထပ်ဆိုပြီးမကြခင်မှာပဲ Mr. Sessions အခုလိုကြားနာပွဲမှာခြေပနေရတာဖြစ်ပါတယ်ဒီလိုတည်နိုင်မှုခက်ခဲတဲ့ရည်ညွှန်းချက်တွေကဘာတွေလဲလို့အထက်လွှတ်တော်ထောက်လှမ်းရေးကော်မတီ Democrat အမတ် Ron Wyden ကမေးခွန်းထုတ်လိုက်ပါတယ
် What are they?
အဲ့အရေးကဘာတွေများလဲခင်ဗျာလို့မေးမြန်းတဲ့အခါမှာရှေ့နေကျုပ် Jeff Sessions ကတော့
There are none I can
ဘာမှမရှိပါဘူးဆိုတော့ကျွန်တော်လုံးဝအသေးစားပြောနိုင်ပါတယ
် FBI ပြည်အောင်စုစုံစမ်းစစ်ဆေးရေးဘျူရိုအုပ်ချုပ်မှုအတွက်အသစ်တစ်ဖန်စတင်ဖို့လိုအပ်နေလို့ FBI ညွှန်ကြားရေးမှူး James Comey ကိုထုတ်ပြစ်လိုက်တဲ့သမ္မတ Trump ရဲ့ဆုံးဖြတ်ချက်နဲ့တော့သူသဘောထားချင်းတိုက်ဆိုင်တယ်လို့ဆိုပါတယ်ရုရှားစစ်ပွဲမှုစုံစမ်းစစ်ဆေးရေးကြောင့် James Comey ကိုထုတ်ပြစ်တာလားဆိုတဲ့အမေးကိုတော့သမ္မတကိုယ်တိုင်ပဲပြောပါလိမ့်မယ်လို့သာဖြေဆိုပါတယ်။အထက်လွှတ်တော်ထောက်လှမ်းရေးကော်မတီ Democrat အမတ် Dianne Feinstein ကလည်းအခုလိုမေးခွန်းထုတ်လိုက်ပါတယ်
. So you had no verbal conversation with him.
ဒါဆိုရင် Mr. Comey ကိုထုတ်ပြစ်လိုက်တာနဲ့ပတ်သက်ပြီးသမ္မတနဲ့ဘာမှပြောဆိုတာမရှိခဲ့ဘူးလို့ ဒိုင်ယန်ဖိုင်ဆိုင်ကမိခဲ့ရမှာတော့ရှင်းနေချုပ် Jeff Sessions ကအခုလိုဖြေဆိုပါတယ
် The firing of Mr. Comey
I'm not able to
ကျွန်တော်သမရနဲ့ကိုကြီးကိုယ်တော်ပြောဆိုတဲ့သဘောရှိကောင်းရှိနိုင်ပါတယ်ဒါပေမဲ့ဒါရီနဲ့ပတ်သက်လို့ခင်ဗျားနဲ့မဆွေးနွေးနိုင်သလိုအတီးလည်းမပြုတ်နိုင်ဘူးညင်းလည်းညင်းမှာမဟုတ်ဘူး
သူရဲ့ဒီအဖြစ်ဟာဒီမိုကရက်တစ်လွှတ်တော်အမတ်တွေကိုစပေးတယ်လို့ဖြစ်သွားပြီးတော့အထက်လွှတ်တော်အမတ်မာတင်ဟိုင်းရစ်ကအခုလိုထောက်ပြလိုက်ပါတယ်
။ You're impeding this investigation.
ခင်ဗျားဟာဒီစုံစမ်းစစ်ဆေးရေးကိုကပ်ပြက်ရက်ပြက်လုပ်နေတာပဲလို့ပြောဆိုသွားတာပါ။သမရအနေနဲ့သူ့ရဲ့တွင်းရေးပြောဆိုမှုတွေကိုမပြောဘဲနေပိုင်ခွင့်ရှိပေမဲ့လို့ဒီအခွင့်အရေးတွေကိုအခုအချိန်ထိကိုးကားခြင်းမရှိသေးပါဘူးလို့ Mr. Sessions ကပြောဆိုလိုက်ပါတယ်။ဒီအထက်လွှတ်တော်ကော်မတီရဲ့ Republican အမတ်တချို့ကတော့ Mr. Sessions ဘက်ကနေခုခံကာကွယ်ပြောဆိုခဲ့ကြပါတယ်။ Republican အထက်လွှတ်တော်အမတ် Tom Cotton ကတော့ရုရှားတွေနဲ့ပူးပေါင်းကြံစီတဲ့ဆိုတဲ့ဆွဆွဲချက်ဟာကိုယ့်ရောကာယနိုင်လာတဲ့ထောက်နိုင်ရေးလျှို့ဝှက်တဲ့ဖို့ဝတ္ထုနဲ့ခိုင်နိုင်ပြောဆိုလိုက်ပါတယ်။
Have you ever in any of these fantastical stories
American Teledor Ma Tiao ne Nangaja Suya ye Tanaman ji Tiao Lu Myin Kwe Ma Pu Paung Jan Si Go Saka Pyo Kae Ja Le So Le Soa La Ye Su Swe Jet Myo Lu Myo Thu San Ne Achin Ni Myo Khmya Cha Lu Ba La Hyo Wa Thaw Lan Ye Tamai Ma Lu Mya Aji Je Taung Yong Sia Phit Ni Bi Bo Bya
Connecticut Pi Ne Democrat Teledor Ma Chris Murphy Ga Ro Dan Ha Yi Sia Kaung Ne Ha Ta Ma Hout Bu Lu Pyo Su Lai Ba De
I'm not sure that if there was
collusion Trump CEO အဖွဲ့ဝင်တွေနဲ့ရုရှားဆိုရပူးပေါင်းကြံစည်ခဲ့သလားဆိုတော့ကျွန်တော်သေချာမသိပေမဲ့ Alabama ပြည်နယ်ကအထက်လွှတ်တော်အမတ် Jeff Sessions နဲ့ရုရှားတန်အမတ်ကြီးတို့ကတော့အဓိကကြားရပုံကိုနေပါပဲ။ဒါပေမဲ့ဒီနေ့ကြားနာဝဲကတော့အဖြေတွေထက်မေးခွန်းပို့ထုတ်စရာဖြစ်နေပုံရပါတယ
်။ရုရှားပါဝင်ဆက်ဖက်မှုရှိမရှိစုံစမ်းစစ်ဆေးရေးမှာသူမပါဝင်ဘူးဆိုတဲ့ Jeff Sessions ရဲ့ဆုံးဖြတ်ချက်ကိုတော့သမ္မတ Donald Trump ဒေါသထွက်ခဲ့တယ်လို့သတင်းတွေကဖော်ပြကြတာနဲ့ပတ်သက်ပြီးတော့ရှေ့နေချုပ်ကအတိမပြုတ်တယ်လို့ညှင်းဆိုခြင်းလည်းမလုပ်ခဲ့ပါဘူးရှင်
။ဒေါက်တင်ဆိုဝင်ကြွပြခဲ့တာပါရှင်။ American သမ္မတ Donald Trump ကိုသမ္မတရုံးဆိုင်ရာ Washington DC နဲ့ Maryland ပြည်နယ်ရှေ့နေချုပ်တွေကတရားစွဲလိုက်ပါတယ်။များပြားလာတဲ့သမ္မတရဲ့စီးပွားရေးလုပ်ငန်းတွေဟာအငင်းပွားစရာဖြစ်နေတယ်လို့ American ပြည်ထောင်စုရဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုလည်းချိုးဖောက်ရာကျနေတာကြောင့်အခုလိုတရားစွဲရတာဖြစ်တဲ့အကြောင်း VOA သတင်းတော် Bill Gallo ရဲ့ Inbureau ကနေပေးပို့ထားတဲ့သတင်းလွှာကိုကိုအောင်ကပြောပြမှာပါရှင်။
မိုးမြော်စာဦးကြီးတွေကောက်ကွင်းတွေဓမ္မမဟုတ်ဝိုင်းမှတ်တစိမ့်နဲ့ရင်မွေးလိုမျိုးကအစားဒလို့ထွက်ကုန်ပစ္စည်းတွေမှာအမေရိကန်သမ္မတရဲ့နာမည်တွေပါနေတာမျိုးဘယ်တော့မှမရှိခဲ့ဘူးပါဘူးမစ္စတာထရမ့်အနေနဲ့စီးပွားရေးလုပ်ငန်းတွေနဲ့အခုလိုအောင်မြင်ပေမဲ့သမ္မတတယောက်အနေနဲ့တော့ဒလို့အခြေအနေဟာအခက်အခဲတွေဖြစ်စေပါတယ်တနင်္လာနေ့တုန်းက District of Columbia DC နဲ့ Maryland ပြည်နယ်တွေရဲ့ရှေ့နေချုပ်တွေကထရမ့်ဟာသမ္မတရဲ့လုပ်ပိုင်ခွင့်အာဏာကိုအသုံးချပြီးသူ့ရဲ့စီးပွားရေး Empire ပိုအကောင်းလာအောင်လှုပ်ဆောင်နေဆိုပြီးသမ္မတ Donald Trump ကိုတရားဆွဲဆိုလိုက်ပါတယ် Maryland ပြည်နယ်ရှေ့နေချုပ် Brian Frosch က
It's unprecedented that the
American ပြောင်းစုတွက်လားဒါမှမဟုတ်သမ္မတ Trump အကျိုးစီးပွားအတွက်ဆုံးဖြတ်ချက်တွေဦးစားပေးချမှတ်လှုပ်ဆောင်နေတာလားဆိုတာကိုအမေရိကန်လူစုအနေနဲ့နေ့စဉ်ရက်ဆက်မေးနေရတာမျိုးဟာတကယ်ကိုမကြုံဘူးတဲ့အခြေအနေပါ
အမေရိကန်ဆိုရအဖွဲ့ဝင်တွေအနေနဲ့နိုင်ငံခြားအစိုးရကပေးတဲ့လက်ဆောင်ဒါမှမဟုတ်ငွေကြေးကိုလက်ခံခွင့်မရှိဘူးဆိုတော့ဖွဲ့စည်းပုံဥပဒေပါအချက်ကိုချိုးဖောက်တာကြောင့်အခုလိုတရားစွဲလိုက်တာပါသမရအင်ဘူရိုအနီးက Trump Hotel နဲ့ပတ်သက်ပြီးတရားစွဲဆိုတာပါ DC ရှင်းနေချုပ် Carl Reisen က
We know that foreign governments are spending money there.
American သမ္မတရဲ့မျက်နှာသာပေးမှုကိုလိုချင်တာကြောင့်နိုင်ငံခြားအစိုးရတွေကဒီဟိုတယ်ကိုအသုံးပြုတယ်ဆိုတာကျွန်တော်တို့သိထားပါတယ်။ဥပမာပြောရရင်ရေးပါတဲ့စီးပွားရေးလုပ်ငန်းတွေနဲ့မူဝါဒပိုင်းဆိုင်ရာကိစ္စရပ်တွေမှာသမ္မတ Trump နဲ့ဆက်ဆက်ပတ်သက်နေတဲ့ Saudi Arabia အစိုးရဟာ Trump နိုင်ငံတကာဟိုတယ်မှာငွေသိမ်းချီသုံးစွဲခဲ့ပါတယ်
။ Trump ဟိုတယ်မှာတိတ်ခိုကြတဲ့နိုင်ငံတကာအစိုးရတာဝန်ရှိသူတွေကပေးတဲ့ငွေကိုတော့ American ဘဏ္ဍာရေးဌာနကိုလှူဒန်းသွားမယ်ဆိုပြီး Trump အဖွဲ့ကပြောဆိုထားတာပါ။သမ္မတတာဝန်လွှဲပြောင်းမယူခင်မှာပဲသူ့စီးပွားရေးလုပ်ငန်းတွေကို Mr. Trump ဟာတာနေရကိုလွှဲပေးခဲ့ပါတယ်။ဒါပေမဲ့လည်းကုမ္ပဏီကိုတော့သူ့နာမည်နဲ့ပဲဆက်ထားထားတာပါ။ Norseman LLP ကုမ္ပဏီကရှေ့နေKate Belinsky က
I think this is always going to be an issue. He has not taken
ဒီလိုအနေအထားဟာပြဿနာအများကြီးနေမယ်လို့ထင်ပါတယ်။တခြားသမ္မတတွေလိုသူ့စီးပွားရေးလုပ်ငန်းတွေနဲ့လုံးဝသက်ဆိုင်မှုမရှိတော့ပါဘူးဆိုတာမျိုးသူ့အနေနဲ့လုပ်ပြထားတာမရှိပါဘူး။ဆိုတော့အဲ့ဒီလိုလှုပ်ဆောင်တာမျိုးမရှိဘဲနဲ့တော့အခုလိုတရားစွဲတာမျိုးသူ့အမြဲရင်ဆိုင်ရလိမ့်မယ်လို့ထင်ပါတယ်။
တနင်္လာနေ့ကပုံမှန်သတင်းစာရှင်းလင်းပွဲအတွင်းမှာတော့အင်ဗီရောပြောခွင့်ရရှောင်းစပိုက်ဆာကအခုလိုတုံ့ပြန်ချေပါပါတယ
်။ It's not hard to conclude that part
of အခုလိုတရားစွဲဆိုတဲ့နောက်ွယ်ကအကြောင်းအရာတွေထဲမှာနိုင်ငံရေးအရဗတ်လိုက်ပြီးလုတ်တာလို့မှတ်ချက်ပေးပြောဆိုဖို့မခက်ပါဘူး
။ဝ ဝေဖန်မှုတွေနဲ့အမြဲလိုလိုကြုံတွေ့နေရတဲ့အစိုးရအဖွဲ့အတွက်တော့နောက်ထပ်တရားစွဲဆိုမှုကိုရင်ဆိုင်လာရတာဖြစ်ပြီးအဆုံးမတော့ဒီအခြေအနေဟာသမရထရက်မြေနိုင်ငံရေးရည်ရည်ချက်ပေါ်တက်ရောက်မှုရှိလာမှာဖြစ်ပါရယ်ခင်ဗျာ
ကိုအောင်အောင်ပြောပြသွားတာပါရှင်ဆော်ဒီအာရေဗျားနဲ့အီဂျစ်နိုင်ငံတွေဦးဆောင်တဲ့အုပ်စုနဲ့ကာတာနိုင်ငံသားကတန်တမာရေးရအငင်းပွားတဲ့အမှုတွေကိုအမေရိကန်ကဝင်ပါနေပြန်ပါပြီ။အကြမ်းဖက်ဝါဒကိုငွေကြေးပံ့ပိုးတဲ့ဆိုတဲ့ဆွဆွဲချက်နဲ့ပင်လယ်ခွေ့နိုင်ငံအသေးလေးကိုအ ਨੇ စုံနိုင်ငံပေါင်း6နိုင်ငံကဆက်သွယ်ဖြတ်လိုက်တာဖြစ်ပါတယ်။အခုလိုအငင်းပွားမှုတွေမှာအမေရိကန်ကဆက်ပြီးတော့ထဲထဲဝင်ဝင်ပါနေမယ်ဆိုရင်တော့ဆုံးရှုံးစရာအများကြီးရှိတယ်လို့ VOA သတင်းတောက်ကာလာဘော့ကရှင်းပြထားတာကိုကိုငင်းချန်ကပြောပြမှာပါရှင်
။ For Qatar we want
တောင်ဝင်တည်တဲ့နိုင်ငံအတိုင်းဝိုင်းတွေကိုပြန်လာပါလို့ကာတာကိုပြောချင်ပါတယ
်။ရင်းနှံကြွယ်ဝတဲ့ပင်လယ်ကွေ့နိုင်ငံလေးကာတာဟာအကြမ်းဖက်ဝါဒကိုတမိုင်းနဲ့ချီပြီးထောက်ပံ့ခဲ့တယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောဆိုလိုက်ပါတယ်။ဒါပေမဲ့ကာတာနိုင်ငံဟာအမေရိကန်ရဲ့အရေးပါတဲ့မဟာမိတ်နိုင်ငံဖြစ်ပြီးတော့အဲ့ဒီမှာရှိတဲ့ယူသစ်လေတပ်စခန်းဟာအရှေ့လေပိုင်းမှာအမေရိကန်စစ်သည်အများဆုံးရှိတဲ့စခန်းဖြစ်ပါတယ်။ Brookings Institution ကမိုက်ကယ်အွန်လုံးကအခုလိုပြောပါတယ်။
We're talking about combat aircraft.
Iran and Syria ကိုဘုံသွားကျတဲ့တိုက်လေယာဉ်တွေအကြောင်းပြောနေတာပါ။ဘယ်ပြစ်မှတ်တွေကိုပြစ်ရမလဲ။နောက်ပြီးတော့ပြစ်ခဲ့တဲ့ပြစ်မှတ်တွေကိုဘယ်လောက်တိတိကျကျထိမထိထောက်လန်းနိုင်တဲ့လေယာဉ်တွေကိစ္စပါ။ Iran နဲ့တခြားနိုင်ငံတွေကိုစောင့်ကြည့်တာမျိုးတွေ၊ Russia နဲ့ Syria တိုက်လေယာဉ်တွေကိုမတော်ဆဝင်တိုက်တာမျိုးတွေမဖြစ်အောင်လုပ်ဆောင်မဲ့လေတပ်အမိန့်ပေးကိုကေးစခန်းအကြောင်းပြောနေတာပါ။
American နိုင်ငံသားဝင်ကြီး Rex Tillerson ကတော့ကာတာအနေနဲ့အကြမ်းဖက်သမားတွေကိုငွေကြေးထောက်ပံ့တဲ့ကိစ္စဖြေရှင်းဖို့နဲ့ကာတာကိုပိတ်ဆို့ထားတဲ့နိုင်ငံတွေကိုလည်းပိတ်ဆို့မှုဖယ်ရှားဖို့တောင်းဆိုခဲ့ပါတယ
်။မိဂန်စီးရေလှုပ်ရှားနိုင်မှုနဲ့ IS ချေမှုန်းရေးတွေကိုနှောင့်နှေးအောင်လုပ်နေတာပါ
။အခုလိုဒေတာတွေအငင်းပွားမှုတွေဟာ IS တိုက်ခိုက်ရေးစစ်ဆင်ရေးတွေမှာအနောက်အရှေ့မဖြစ်ပါဘူးလို့ပန်ဒဂွန်ကထုတ်ပြန်ထားတဲ့ကြေညာချက်နဲ့တေလဆင်ရဲ့ပြောဆိုမှုဟာစန့်ကျင်ဘက်ဆိုသလိုဖြစ်နေပါတယ်။တေလဆင်ရဲ့ပြောဆိုမှုအပြီးမှာတော့ American စစ်ဌာနချုပ်ပန်ဒဂွန်ကကြေညာချက်အစ်စ်ထုတ်ပြန်ပြီးစစ်စင်ရေးတွေမှာအနှောက်အယှက်မဖြစ်ပင်မဲ့လေအခုလိုအခြေအနေတွေဟာရေရှည်အစီအစဉ်ဆွဲဖို့စစ်တပ်ရဲ့လုံနိုင်စွမ်းကိုထိခိုက်စေပါတယ်လို့ပြောပါတယ်ဒီပင်လယ်ကွေ့နိုင်ငံကထွက်ဖို့လိုအပ်ရင်လဲစစ်တပ်တွေနဲ့လေရင်တွေအတွက်ဖြစ်ပေါ်လာနိုင်တဲ့အရေးပေါ်အစီအစဉ်တွေရှိတယ်လို့ဖန်ဒဂွန်ကပြောပါတယ်အငိမ့်စားဒုတိယဗိုလ်ချုပ်ကြီးသောမက်ဆာဖာက
We are not where we were in 2003
ကျွန်တော်တို့အခြေအနေက2003တုန်းကလိုမျိုးမဟုတ်ပါဘူးအခုအခြေအနေမှာလွန်ခဲ့တဲ့10နှစ်တုန်းကမရှိခဲ့တဲ့တခြားရွေးစရာတွေရှိပါတယ်
ဒါပေမဲ့လည်းအကောင်းဆုံးအရေးပေါ်အစီအစဉ်တွေတောင်မှအကြမ်းဖက်ဝါဒတံပြန်စစ်ဆင်ရေးတွေကိုအနောက်ရှက်ဖြစ်စေမှာပါ။ဘာလို့လဲဆိုတော့လူနဲ့ပစ္စည်းအများကြီးကိုပြောင်းရွှေ့ဖို့ကလက်နဲ့ချီကြာနိုင်လို့ပါပဲခင်ဗျာ
။ကိုငိမ့်ချန်ပြောပြသွားတာပါရှင်။အခုတန့်ခိုင်ရေးပါတီဥက္ကဋ္ဌနဲ့ VOA ရဲ့တွေ့ဆုံမေးမြန်းခန်းကိုနားဆင်ရပါမယ်။တချိန်ကအာဏာရပါတီကြီးဖြစ်ပြီးလက်ရှိနိုင်ငံရေးအတိုက်ခံပါတီဖြစ်တဲ့ပြည်ထောင်စုတန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအနေနဲ့လာမယ့်တက္ကရာ2020ခုနှစ်ရွေးကောက်ပွဲမှာထိုက်တဲ့နဲ့အောင်မြင်မှုပြန်ရမယ်လို့မျှော်လင့်ထားကြောင်းကြံခန့်ရေးပါတီဥက္ကဋ္ဌကပြောပါရယ်နိုင်ငံရေးပါတီကြီးတရကပဲနိုင်ငံတော်ရဲ့ကန္တ300စလုံးကိုထိန်းချုပ်ထားတဲ့အခြေအနေနဲ့အတူအပြန်အလှန်ထိန်းချုပ်နိုင်မဲ့ဟန်ချက်ပြက်ပြီးအရာရာဆုံးဖြတ်ချက်ဟာတနေရာတွေကလာတာကြောင့်ဒါဟာတိုင်းပြည်အတွက်အကျိုးမရှိနိုင်ဘူးလို့လည်းဝေဖန်ထားပါရယ်ကြံခန့်ရေးပါတီဥက္ကဋ္ဌဦးတန်ထေးကိုမတ်မေခတွေ့ဆုံမေးမြန်းထားတဲ့နောက်ဆုံးပိုင်းကိုတင်ဆက်လိုက်ပါရရှင်
ဦးဇေမူကြီးတန်းရှိရဲ့ဥစားအနာကောဒီလက်ရှိပါတီတည်ရမှုရှိသေးလား
ကျွန်တော်လူရဲမဖြစ်ရရင်ကျွန်တော်ဒီနေ့ပါတီဥက္ကဋ္ဌပါပါတီအတွက်အပြည့်စုံလုံးဝကျွန်တော်ပဲတောင်းလို့နေတာဒါကအတူဆုံးဖြစ်ပါ
တို့လက်ရှိပါတီရဲ့အနေအထားပေါ့နော်ဓာတ်ရဲရောက်တော့ကျွန်တော်အနည်းဆုံးဆုံးကြည့်မယ်ဒီတစ်ခွေနိုင်ငံကဒီနေ့လေးအားနေလာတယ်လို့ကျွန်တော်တွေ့လာရှိတယ်ပါတီကြီးပဲမယ်ကျွန်တော်တို့ဇာတ်ပိုင်လုံးနဲ့တွေ့ပြီဆိုရင်လည်းအားနေတဲ့အပိုင်ပေါ့နော်အဲ့လိုမျိုးပုံစံမျိုးရှိရဆိုတော့ဒါမဲ့2020ရောက်တဲ့မှာပါတီရဲ့အွန်လိုင်းမှုပေါ့ပါအကြံပေးလို့များစစ်စားတာမရှိဘူးနောက်တစ်ခုကဒီပါတီရဲ့အွန်လိုင်းရေးအတွက်ကပေါ့2020မှာဒီပြီးခဲ့တဲ့အခေါက်အခဲကြုံလုံနိုင်တယ်လို့ထင်တာအကြံပေးများတော့
ကြပြတ်တက်တော့ပို့ပြီးတော့ကောင်းတဲ့ပရဇတ်တွေရလာပါလိမ့်မယ်ဒါဆွတ်ဆွတ်မြတ်မြတ်ကိုယုံကြည်ပါတယ်ဒီနေရာမှာအောင်မြင်အောင်နိုင်ခြင်းမအောင်နိုင်ခြင်းဆိုတဲ့ဥစ္စာကဘယ်လိုပြောမလဲအရေးချင်းတယ်လေတည့်ရိုက်တော့လည်းမပတ်သက်ပြန်ဘူးဆိုတော့ကျွန်တော်တို့ညံ့သလားကျွန်တော်တို့ရဲ့လုပ်ရည်တွေမှားခဲ့သလားအမှားယွင်းဆိုတော့မကင်းနိုင်ပါဘူးရှိပါလိမ့်သို့တော့လူတွေဖြစ်တဲ့အတွက်လူတွေမှားတဲ့တာမန်ယူဘူးရအမှားတဲ့တော့မပူဘူး intentionally ရောက်ထဲချခဲ့တော့မရှိဘူးကျွန်တော်တို့ဆောင်ရွက်ခဲ့တဲ့ကျွန်တော်တို့ effort တွေရတဲ့အကျိုးကျေးဇူးတွေဒီနေ့ပြည်ပြည်မှာထင်ထင်ရှားရှားရှိနေပြီဆိုတော့က ခုနပုဂ္ဂိုလ်ကိုယ်ကိုယ်မှုကိုဘဟုပြုပြီးစဉ်းစားတဲ့ခေတ်ကိုလွန်မြောက်သွားရင်တော့ဘသူဟာဘာလုပ်ခဲ့တယ်လဲဆိုတော့လူတွေပြန်ပြီးတော့တွေးလာလိုက်မယ်ဒီချိန်ဟာအဝေးလားအနီးလားဆိုတော့ဒါတော့မပြောဘူးနည်းနည်းဖြတ်ပါတယ်ဆိုတော့ဒီလိုအမှန်တိုင်းသိဖို့မြင်ဖို့ကိုလည်းကျွန်တော်တို့တက်နေပြူစားပြီးအားထုတ်နေတာဒီအတွက်2020မှာကျွန်တော်တို့ထိုက်တဲ့အောင်မြင်မှုပြန်ပြီးရောက်ရပါလိမ့်မယ်လို့ဒီလိုတင်ပြခြင်းပါတယ
်ဟောလက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေး process ကိုကြည့်ရင်ခုတော့မှာ balance ရှိရမယ်အနေနဲ့အနေထားမှာပါတီကြီးတစ်ခုကအုပ်စိုးနေမှုကနေပါတီကြီးအကုန်လုံးကနေပြီးတော့ balance အနေနဲ့သွားနိုင်မယ်အနေထားမျိုးရှိနိုင်တယ်လို့ရောအဲ့လိုပြောနိုင်ပါလား
အိုးနိုင်ငံရေးဆိုတာကတော့အတိအကျတော့ပြောလို့မရဘူးပေါ့လေညှော်မှန်းပါတယ်ညှော်မှန်းပါတယ်ဘာကြောင့်လဲဆိုတော့ဒီလိုတစ်ခုတည်းကနေပြီးတော့ခုနအများအပြားကိုလက်ကြီးအုပ်ထားနိုင်တဲ့အနေထားဒီအဲ့ဒီကထွက်လာတဲ့အဆုံးဖြတ်ဒီဟာရာနှုန်းကြီးပြည့်စုံမှန်ကန်တဲ့အဆုံးဖြတ်မျိုးမဟုတ်ဘူးဆိုတဲ့ဟာတွေကလူတွေတစ်ဖက်ကနေမြင်လာတယ်မန္တိုင်၃ရက်ဖြစ်တဲ့အုပ်ချုပ်ရေးတရားစီရင်ဥပဒေပြုရေးအဲ့ဒီပုံကူတွေကအပြန်အလှန်ထိန်းချုပ်နိုင်ခြင်းဆိုတဲ့ဥစ္စာတွေဟာပါတီတခုတည်းအားလုံးကိုလှမ်းမိုးသွားရင်ဟန်ချက်ပြတ်တယ်။ဟန်ချက်ပြတ်သွားတဲ့ဥစ္စာကဘယ်ထိအောင်သွားနိုင်လဲဆိုရင်လူတွေတံပိုးထားနေတဲ့ဒီမိုကရေစီဆက်တံပိုးတွေတောင်ရုပ်ရော့သွားနိုင်တယ်။တခုတည်းကပြိုင်ပွဲမရှိအားကောင်းနေတဲ့အတွက်အလုပ်ချင်လုပ်လို့ရတဲ့အနေအထားဖြစ်နေတယ်။ဆုံးဖြတ်မှုတွေတတိယမှာပဲစုနေတယ်ဆိုရင်တော့လည်းပဲအဲ့ဒီအဆုံးဖြတ်ဟာတိုင်းပြည်ရဲ့လိုအပ်ချက်နဲ့တော်တော်ကိုအလံဝေးသွားလိမ့်မယ်လို့ထင်တယ်။အဲ့ဒီတံပိုးကိုတိုင်းပြည်ကခံရလိမ့်မယ်။အဲ့တော့ဒီနေ့ကြည့်လို့ရှိရင်ခုနပြောတဲ့ဟန်ချက်တွေမညီတော့ပါဘူးဟန်ချက်တွေတော်လေးပြက်နေပါပြက်နေတဲ့အတွက်ဒီအဆုံးဖြတ်လုပ်တဲ့နေရာတွေမှာလည်းပဲခုံယုံလဲခုံယုံမလို့လွတ်တော်လဲလွတ်တော်မလို့သူတို့အဆုံးဖြတ်ကိုခုနဥပဒေနဲ့ညီချင်းညီချင်းဟဲ့လားယုတ်တိတန်ချင်းမတန်ချင်းကြိုးကြောင်းစီလျော်ချင်းမစီလျော်ချင်းဒါတွေကိုအလေးပေးစားတဲ့စဉ်းစားတဲ့ဥစ္စာမျိုးမဟုတ်တော့ပဲနဲ့လူလားချက်တစ်ခုအပေါ်မှာပဲမဲနဲ့ပဲနေရာကမှာဆုံးဖြတ်နေတာဖြစ်တော့ဒါဒီဟာတိုင်းပြည်ရဲ့ကောင်းကျိုးကိုတော့သိပေးနိုင်တဲ့အနေအထားမဖြစ်ဘူး
။တန်ခါရေးပါတီဥက္ကဋ္ဌကိုမမေခါကတီးတန့်တွေ့ဆုံမေးမြန်းထားတာဖြစ်ပါတယ်ရှင်။အခုကျမတို့အတန်လွှင့်နေတဲ့ Radio အစီအစဉ် PP ချင်း Asia 77ကတိုက်ရိုက်ထုတ်လွှင့်ပေးမယ်။ VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။အခု Radio ရဲ့သတင်းအချင်းချုပ်ကိုတော့မတ်တင်ကြီးထိုက်ကကြီးညာပေးပါဦးမယ်ရှင်။
အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်နီဗာဂျီးနီးယားပြည်နယ်အလက်ဇန်ဒရီးယားမြို့က Republican လွှတ်တော်အမတ်တရဲ့ Baseball လေ့ကျင့်ကစားပွဲမှာပြစ်ခတ်မှုဖြစ်တာကြောင့်အောက်လွှတ်တော် Republican ဦးဆောင်စော်အော်ရီမှူးလွှတ်တော်အမတ် Steve Scully ပြစ်ခတ်ခံရပြီးအခြေအနေကတော့တည်တည်ငြိမ်ငြိမ်ရှိနေတယ်လို့ American သတင်းဌာနမှာကြားပြတ်သတင်းအနေနဲ့ထုတ်လွှင့်နေကြပါတယ်လွှတ်တော်လုံခြုံရေးရဲတချို့လည်းတနတ်ထိမှန်ထားပါတယ်တနတ်သမားလိုတန်တရားရှိထားသူကိုဖမ်းထားပြီလို့လည်း Alexandria ရဲကိုကိုကာပြီး ABC သတင်းကဖော်ပြပါတယ်ပြစ်ခတ်မှုဖြစ်တဲ့နေရာမှာတော့အရေးပေါ်ကားတွေရဲတွေနောက်ရဟတ်ယာဉ်တွေကိုလည်းတွေ့မြင်နေရပါတယ်ရှင်အသေးစိတ်အချက်လက်တွေတော့ဆက်လက်ထွက်ပေါ်နေဆဲဖြစ်ပါတယ်ဗြိတိန်နိုင်ငံလန်ဒန်မြို့တော်နောက်ပိုင်းက24တက်မြက်အစအုံမှာမိအကြီးအကျယ်လောင်ကျွမ်းနေပြီးမိသက်သမားတွေဆက်လက်နှိမ့်သက်နေရဆဲဖြစ်ပါတယ်။တေဆုံးသူ6ဦးကိုအတိပြုနိုင်ပြီလို့လန်ဒန်ရဲမှုကပြောပါတယ်။ဒါပေမဲ့လာမယ့်ရက်တွေအတွင်းရှင်းလင်းဆောင်ရွက်မှုတွေမှာတေဆုံးသူအရေအတွက်တိုးလာနိုင်တယ်လို့လည်းရဲမှုကပြောပါတယ်။မိကိုမှုန်းတဲ့သူတွေအပါအဝင်ဒဏ်ရာရသူ50တို့ကိုဆေးရုံပို့ထားတယ်လို့လည်းအစိုးရတာဝန်ရှိသူတို့ကပြောပါတယ်။လန်ဒန်အနောက်ပိုင်း North Kensington က Grenfell Tower မှာမိလောင်တာဖြစ်ပြီးဒီအစအုံမှာအင်္ဂါပေါင်း140လူပေါင်း500လောက်နေထိုင်တာဖြစ်ပါတယ်2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားနဲ့ပေါင်းပြီးရလက်တွေအပြောင်းလဲဖြစ်အောင်လုပ်ခဲ့တယ်လို့ရှင်းညွှန်းပြောကြားမှုမှန်သမျှဟာတိတ်ကိုစိတ်ပျက်စရာကောင်းတဲ့လင်ညာမှုဖြစ်တယ်လို့ရှင်းနေချုပ် Jeff Session ကမနေ့ကကြားနာပွဲမှာပြောဆိုသွားပါတယ်ရှင်
။ဘော်ရူနိညနေပိုင်းနောက်ဆုံးရထားတဲ့သတင်းအချင်းချုပ်ကိုမတ်တင်ကြီးထိုက်ကြီးညာပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လို့ရမှုကမက်ကင်ဖြူတွေဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ TN Kwan ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ် Internet ဆာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါရဲ့ရှင်။ည9:00နာရီတခါထပ်ပြီးတော့ထုတ်လွှင့်မယ့်အစီအစဉ်မှာပြန်ဆောင်ကြပါမယ်ရှင်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America,
Washington.